ညလက်ထက်မှာနိုင်ငံတကာဆက်ဆံရေးမှာဟိုမျက်နှာပြက်စရာတွေအထူးသဖြင့်ရခိုင်ကိစ္စနဲ့ပတ်သက်ပြီးတော့ပေါ့နော်ဟိုဝေဖန်စရာတွေအတော်များများထွက်ခဲ့ပါတယ်ကြည်ကြဲလောင်းဝေဖန်ခဲ့တယ် UN ကပဲဖြစ်ဖြစ် US ကပဲဖြစ် EU နိုင်ငံတွေကပဲဖြစ်ဖြစ်ပေါ့နော်ဆိုတော့ဟို NLD အစိုးရဟာစစ်တပ်ရဲ့လူခွင့်ရေးချိုးဖောက်မှုတွေကိုအကာအကွယ်ပေးတယ်ဆိုတဲ့ပုံစံမျိုးတွေအထိဝေဖန်တာတွေရှိတယ်တောင်ဆန်းစုကြည်နဲ့ပတ်သက်လို့ရှိရင်လည်းသူ့ပေါ်ပေးထားတဲ့လူခွင့်ရေးစုတွေပြန်ရုပ်သိမ်းတာမျိုးတွေကဆလို့ပေါ့နော်ပြင်းပြင်းထန်ထန်ကိုဒါပြရားပေးတဲ့ပုံစံမျိုးတွေဖြစ်လာပါတယ်ဆိုတော့ဒီနိုင်ငံတကာဆက်ဆံရေးမှာရောလက်ရှိတိုင်းပြည်ရဲ့ကြဆင်းသွားတဲ့ပုံရိပ်ကိုပြန်ဆယ်ဖို့ဆိုရင်ဘာတွေများတုံ့ပြန်ဆောင်ရွက်ဖို့လိုမယ်လို့ဥက္ကမိုးစောထင်လဲ
အဲဒီကိစ္စတော့ပြဿနာရှိတယ်ဗျာကျွန်တော်တို့ကျွန်တော်တို့ image ကတော့တကယ်ကြနေအမှန်ပဲနှစ်ဘလောက်သွားအောင်လဲကျွန်တော်မပြောတတ်ဘူးအဲ့ဒါကလည်းကုနာဟိုရခိုင်ပြည်မှာဖြစ်ခဲ့တဲ့ရခိုင်ပြည်မြောက်ပိုင်းမှာဖြစ်ခဲ့တဲ့ရိုဟင်ဂျာကိစ္စရှိမယ်ခုနောက်ဆက်တွဲရခိုင်မှာဖြစ်နေတဲ့ဒီစစ်ပွဲတွေရှိမယ်အဲ့ဒါကြီးကနောက်ဆက်စုနှစ်တခုများဆက်သွားမှာတော့ကျွန်တော်မပြောတတ်ဘူးသူအခြေခံကတော့ဒီနိုင်ငံတကာနဲ့တည်တည်ချာချာပူးပေါင်းဆောင်ရွက်ဖို့လိုတယ်လို့ကျွန်တော်ပြောချင်ပါတယ်။ဒါပေမဲ့ပြဿနာကဘာလဲဆိုတော့ကျွန်တော်တိုင်းပြည်မှာကအဓိကကြားတယ်ငြိမ်းချမ်းမှုမရှိဘူးတည်ငြိမ်မှုမရှိဘူး။တပြိုင်တည်းထဲမှာခုနနိုင်ငံကဆက်ဆံရေးကိစ္စကိုကျွန်တော်ပြန်ဆွဲတင်ဖို့တော်တော်ကက်နေတယ်လို့ကျွန်တော်ထင်တယ်။ဆိုတဲ့အခါကျဥမာဒီရိုဟင်ဂျာပြဿနာကိုဒါရိုဟင်ဂျာပဲပြောပြောဘင်္ဂလီပဲပြောအဲ့ဒီပြဿနာကိုကျွန်တော်တို့သိစရာမကင်တွဲနိုင်ဘူး။တိုးတီးမဟုတ်လို့ရှိရင်ကျွန်တော်တို့ဒါအပြင်ကျွန်တော်ခုပြည်ရင်းစစ်ဖြစ်နေတဲ့ကိစ္စတွေမှာလည်းပဲနေရာနှက်မှာပါရှမ်းမြောက်မှာအရှေ့မြောက်မှာကချင်မှာလူခွေချိုးဖောက်မှုတွေကတောက်လျှောက်ပဲတောက်လျှောက်ဦးရခိုင်မှာဆိုလဲစိုးမှာပဲကျွန်တော်ဆိုတော့ဟိုတော်တော်အများကြီးမှာဟိုဖျားတွေပါရအောင်အပေါ်ဘုံကျဲတယ်ပါညာလို့ကြောက်ကြားတယ်ဆိုအဲ့လိုကိစ္စမျိုးတွေကိုကျွန်တော်တည်ငြိမ်အောင်မထိမ့်သိမ့်နိုင်ဘူးဆိုလို့ရှိရင်ချင်းတင်နိုင်ငံကလည်းဆက်ဆံရေးရလဲပဲကောင်းလာဖို့မလွယ်ဘူးလို့ကျွန်တော်ထင်တယ်အတီကအခုဆိုရင်ကျွန်တော်ပို့ပြီးတော့ဟိုကျွန်တော်အပြင်ရကြီးရဲ့လူတရုတ်ကိုပြောင်းပို့မိရတယ်တရုတ်နိုင်ငံကကျွန်တော်ပူးပေါင်းဆောင်ရွက်ရမှာပေါ့နော်အခုဆိုလို့ရှိရင်ဘာပဲပြောပြောတရုတ်မြန်မာစင်းရံတို့ဘာလို့ဆိုလို့ရှိရင်ကျွန်တော်တို့တိုင်းပြည်ဖွံ့ဖြိုးတိုးတက်ရေးအတွက်အများကြီးအထောက်အကူဖြစ်နိုင်တယ်နော်အများကြီးထောက်အကူဖြစ်နိုင်တယ်ပေါ့နော်တပြိုင်နက်တည်းမှာလည်းပဲဒီတစ်ခုတည်းပုံထားရတဲ့ခါကျတော့ကျွန်တော်တို့မှာတခြားဆုံးရှုံးကြရည်လည်းအများကြီးရှိနိုင်တယ်ဆိုတော့နိုင်ငံတကာဆက်ဆံရေးကအရေးကြီးပါတယ်အဲ့ဒါကိုကျွန်တော်ပြန်ပြီးတော့ကျွန်တော်တို့တိုင်းပြည်ဖွံ့ဖြိုးတိုးတက်ရေးအတွက်ကိုပြန်ပြီးတော့အပတ်ဆွဲတင်နိုင်မှုလိုတယ်အဲ့လိုဆွဲတင်နိုင်မှုဆိုလို့ရှင်ကျွန်တော်တိုင်းမှာဖြစ်နေလူခွင့်ရေးပြဿနာတွေခဏပြည်တွင်းစစ်ပြဿနာတွေအဲ့ဒါတွေကိုကျွန်တော်တည်တည်ကြည်ကြာကင်တွယ်နိုင်မှဆက်ဆံရေးကိစ္စတွေကိုလည်းကောင်းမွန်ဖြစ်အောင်ကျွန်တော်တို့လုပ်နိုင်လိမ့်မယ်လို့ကျွန်တော်ထင်ပါတယ
်ဟုတ်ကဲ့ဦးလာဆိုဘယ်လိုမြင်ရှိလဲရှင
်ဒီပြဿနာကမသေးဘူးလားဟောမသေးဘူးဟိုကျွန်တော်လွတ်တော်ထမ်းမှာလည်းပြောတယ်လွတ်တော်ထမ်းပြောတချို့လည်းနားလေတယ်တချို့လည်းနားမလဲဘူးဒီခါကဒီမြန်မာနိုင်ငံပေါ်မှာနိုင်ငံတကာဆက်ဆံမှုပုံစံဟာဖြစ်သူတို့ထင်တာကတသက်ပြဿနာရှာနေလို့ထင်တယ်ဒီနိုင်ငံဟာဘာမှမာမာရင်ရင်မလုပ်ဘူးပြဿနာရှာနေအစိုးရကမာမာရင်မလုပ်ဘူးတမတော်ကမာမာရင်မလုပ်ဘူးနိုင်ငံတကာတသက်ကြီးကိုပြဿနာရှာလို့လုပ်လို့ထင်တယ် UN က resolution တွေတက်လာတယ်အခုတခါရခိုင်မှာဒီ AA ကနေပြီးအခြေချဖို့ကြိုးစားလာတယ်ခုနဆရာပြောထားတာပါ confederation ဆိုတာအဓိပ္ပာယ်ဖွင့်ပြီးတော့အတိကြသမနာနိုင်ငံထောင်လို့ဆိုပြီးတော့ဟာဒါ AA ကိုရှာကွာရှာအပြတ်ချင်းဆိုပြီးတော့အကုန်လုံးဒီပြောလာတော့အခုတော့ရှင်မိုးတဲ့ခါကျတော့စင်ရင်ကသုံးတယ်ဆိုပြီးပြဿနာတက်လာရောစင်ရင်ကသုံးတဲ့ခါတော့ဟိုတက်မတော်သတင်းထုတ်တာတစ်ဖက်ဒီပဲမီဒီယာတွေကထုတ်တာတစ်ဖက်အရက်ဖက်ကပြောတာတစ်ဖက်ဆိုတော့ဘသူမှားတယ်မှန်တယ်မသိဘူးအဲ့တော့ဒါကိုပြည်ထောင်စုစောင့်ပြန်ကြားရေးဌာနရှိတယ်ဝင်ပြီးတော့ပဲရှင်းရမယ်မရှင်းဘူးမရှင်းတော့ဇက်မျိုးကြီးထဲမှာအကုန်လုံးရှုပ်ထွေးပြီးတော့အခုဆိုရင် AI ကAmnesty International เนาะရခိုင်အိဆောက်ကိုကြည်နေ ICG ရခိုင်ကိစ္စကြည်နေအရင်တော့အဲ့ဘန်ဂလီကအရှုရှိတယ်အဲ့ဒါချိန်မိရင်နောက်ထပ်လိုင်းတိုင်းလာလိမ့်မယ်အမတန်ကြောက်ဖို့ခလိုင်းတိုင်းလာလိမ့်မယ်အဲ့ဒီချိန်မှာကိုရိုးရေးကမဟာမိတ်လို့ထင်ထားတဲ့အမေရိကဟာကိုယ်မှရှိမှာမဟုတ်ဘူးအဲ့ဒီချိန်မှာဒီဘက်ကတရုတ်ကလည်း express လို့ဖို့တဲ့အကုန်လုံးရှောင်းကြည်နေအဲ့တော့ဒီနိုင်ငံကြီးမတိမနိုင်ဖြစ်နေညီကိုချင်းချင်းလည်းမသိဘူးနော်စစ်ဘက်ရဲ့ဘက်ဆက်ဆံရလဲမကောင်းဘူးစီးပွားလည်းမကောင်းတဲ့အဖွဲ့အစည်းနိုင်ငံကြီးတစ်ခုမှာဘလို့အမျိုးသားညီညွတ်ရေးကိုဘလို့တိဆောက်ဘလို့ရင်ဆိုင်မလဲဆိုတဲ့ strategy ကိုကျွန်တော်မြင်တယ် NLD မှာမရှိဘူးဒါပေမဲ့တခုတော့သိကြတယ်အမတန်ကျွန်တော်တို့ democratic transit အမတန်ကြီးမားတဲ့စိန်ခေါ်မှုတရားပဲဟာရပါတယ်ဘာမှမဖြစ်ဘူးတိုးတက်နေပါတယ်ရပါတယ်ဆိုတာတော့မရဘူးကျွန်တော်ကစိန်ခေါ်မှုတွေရမ်းကြီးနေပြီ
ဟုတ်ကဲ့အရဆရာဒါကမျိုးညွတ်အနေနဲ့ဒီဦးလာဆိုပြောသလိုဒီနိုင်ငံတကာဆက်ဆံရေးမှာပဲဖြစ်ဖြစ်ပေါ့နော်ဒီငင်းငယ်ကိစ္စမှာဖြစ်ဖြစ် NLD ဘက်ကနေပြီးတော့ထိထိရောက်ရောက်ဒါဟိုကင်တွယ်နိုင်မဲ့အဲ နီးနာချထားတာတေချာမရှိတာလားဒါမှမဟုတ်လူပဲ capacity ကမရှိတာလားတဲ့ထိရရောက်ဟိုမကင်တွင်နိုင်တဲ့အနေအထားမျိုးဖြစ်နေရတယ်ဆိုတာဘာကြောင့်ပါလဲဆ
ီကျွန်တော်စတဲ့ရပြောပြပါရခိုင်ရေးကိုကျွန်တော်အစိုးရတက်တက်ကိုပါကြိုတင်ပြီးတော့ပါ preemptive ပေါ့ကြိုတင်ပြီးတော့ကျွန်တော်တို့ဒီအကြံပေး commission ဖွင့်လဲဆိုတာဒါကျွန်တော်တို့ကကြိုတင်မြင်တယ်ကြိုတင်လုပ်ထားတယ်ဆိုတာကျွန်တော်ပြောချင်တာပါဒါပေမဲ့အဲ့လိုလုပ်လိုက်တာနဲ့အမြတစ်ဖက်ကလည်းဒီကအဖက်လုပ်ငန်းတွေဘလောက်များလာတယ်ကျွန်တော်တို့ဒီပူတွဲကော်မတီเนาะကျွန်တော်တို့လွှတ်တော်မှာဖွဲ့လိုက်တဲ့အခါမှာဒီကပျက်စီးအောင်လုပ်တာတွေဘလောက်အထိများတယ်ဒါတွေကိုကျွန်တော်တို့ပြောချင်ပါတယ်အဲ့တော့ကျွန်တော်တို့အပြည့်အစုံရမှာဖီးအားတွေများတယ်အဲ့ဒါပြင်ဖီးအားတွေဘာကြောင့်များလဲအဓိကအချက်ကိုကျွန်တော်ပြောချင်ပါတယ်ကျွန်တော်တို့ကိုယ်တိုင်ရောအပြည်ပြည်ဆိုင်ရာရောသတင်းအချက်လက်တွေအပြည့်စုံမရလို့ပါအပြည်ပြည်ဆိုင်ရာနေပြီးတော့အုပ်ချုပ်ရေးအာဏာပိုင်တွေအစိုးရတွေ NGO တွေသူတို့ဘာပေါ်မှာပဲမူတည်လဲဆိုတော့ဒီအပြည်ပြည်ဆိုင်ရာမီဒီယာတွေကနေပြီးသတင်းဖော်ပြချက်တွေကိုပဲသူတို့အဓိကအားပြုပြီးတော့ဒီ PR တွေဖြစ်နေတာပါအဲ့တော့ကျွန်တော်တို့သူတို့ကိုယ်တိုင်ကိုကြသတင်းယူဖို့ကိစ္စမှာလုံးညုံကြီးအကြောင်းပြချက်အရာကျွန်တော်အစိုးရဒီနေရာမှာလုတ်ပိုင်ခွင့်မရှိပါဘူးဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေအရလုံးညုံကြီးအကြောင်းပြချက်ဆိုရင်တမလောဟာသူကလွတ်လပ်စွာစီမံဆောင်ရွက်ဆုံးဖြတ်ပိုင်ခွင့်ရှိနေတာပါခုနကကိုအောင်မုန်းဆိုပြောလို့ပဲအစိုးရနှစ်ရသဘောမျိုးဖြစ်နေတဲ့အခါမှာကျွန်တော်တို့ဒီမှာအရေးအကြီးဆုံးပြဿနာဒီနေရာမှာတက်နေတာပါအဲ့တော့ကျွန်တော်တို့အပြည်ဆိုင်ရာဖိအားတွေရခိုင်ပြဿနာတွေအားလုံးလို့စီးပွားရေးရအစကျွန်တော်အမြင်ကတော့ကျွန်တော်အဖွဲ့အနေနဲ့တော့ဒါတွေအားလုံးက separate issue တွေမဟုတ်ပါဘူးနော်ပကြီးအချုပ်ပုံချင်းကဥပရိယာစာတကုနဲ့တကူက interconnected ပါတကုနဲ့တကူချိတ်ဆက်နေတဲ့ဟာတွေပါတကုနဲ့တကူပတ်သက်တာတွေမဟုတ်ပါဘူးချိတ်ဆက်နေတာပါအခုတကုပြေလည်သွားရင်နောက်တကုမှလည်းပြေလည်မှုတွေအကုန်လုံးရလာနိုင်ပါတယ်အဲ့တော့ကျွန်တော်တို့နေပယ်အားလုံးမှာကျွန်တော်တို့ကြိုင်နေစူးစမ်းနေခြင်းအဖြစ်တော့တိုးတက်မှုတွေရမယ်လို့ကျွန်တော်တို့ပြောချင်ပါတယ
်ဟုတ်ခုဆိုရင်တို့ဝေဖန်ပြီးတော့ပြောကြရရှိတယ်ဒါမှကြာလေတိုင်းသားနေနဲ့ဒီငိမ့်ငိမ့်ကိစ္စမှာဆိုလို့ရှိရင်လည်းပြောကြတာကအဲဒီလက်ရှိ NLD အစိုးရအနေနဲ့တိုင်းသားတွေနဲ့ညှိနှိုင်းဆွေးနွေးဖို့အထက်ဒီစစ်တပ်နဲ့မျိုးသားရင်ကြားစည်းရုံးပဲပို့ပြီးတော့အလေးထားတယ်ဆိုတဲ့ပုံစံမျိုးတွေပေါ့နော်ဆိုတော့ဒါပေမဲ့တစ်ဖက်ကလည်းဆိုဆိုကဆရာတို့ထောက်ပြတယ်လို့မျိုးနေရာတိုင်းမှာကဒါစစ်တပ်ကဒါထည့်သွင်းပြီးတော့စဉ်းစားမယ်ဟာမျိုးဖြစ်နေတဲ့အခါကျတော့အပြောင်းလဲဒီစစ်တပ်မပိုင်ရွေးမှာမဟုတ်ဘူးဆိုတဲ့အယူဆမျိုးတွေကလည်းရှိနေတဲ့အခါကျတော့အဲ့ဒီလိုပုံစံမျိုးနဲ့ကြောင့်မလို့ NLD ရဲ့လက်ရှိအချက်တွေရောနားလည်ပေးလို့ရနိုင်လားဆရာဦးလှဆိုတော့ဘယ်လို
ဟုတ်ကျွန်တော်တို့ကဟိုလေနားလေပြေလို့ရတဲ့အပိုင်းရှိတယ်နော်ဟိုအနေတရားဟိုရင်းရင်းရင်းလှုပ်တင်တဲ့အပိုင်းတွေရှိတယ်ကျွန်တော်အဲ့ဒါမြင်အဲ့လိုမြင်တယ်ခေါင်းဆောင်လို့မရဘူးခေါင်းဆောင်လို့မရဘူးဥမာဟိုတမတော်ကသူ့လှုပ်သူ့လှုပ်နေဆိုပေမဲ့အဲ့လိုရေမဟုတ်ဘူးပြောသင်းရင်တော့ပြောရမှာပဲကျွန်တော်လည်းပြောတယ်ဟိုကောင်မောဆိုလည်းပြောတယ်ဗောတမတော်လွန်ရင်လွန်တယ်ဗောနော် NLD ညံ့ရင်ညံ့တယ် NLD ဘာလို့ချစ်ထွက်မပြောတာလဲဆိုအပိုင်းတွေရှိတယ်အဲ့တော့တချို့ဟာတွေမှာကျွန်တော်ကပြောသင်းပြောထိုက်တာတွေမပြောဘူးဆိုဥမာခုနကကျွန်တော်ပြောသလိုဒီတက်မတော်ကဒီကျွန်တော်တို့သတင်းပြန်ကြားရေးဌာနဆိုပြီးတော့ဦးသတင်းနဲ့ထိုးတယ်เนาะကျွန်တော်တို့ခုမတင်းရကြားပါတယ်ကျွန်တော်တို့ဒီရဝတရားတယောက်ကိုသတင်းစာတယောက်ကြောက်ကိုတရားဆွဲမယ် RFN နဲ့ RFN နဲ့လည်းအရေးကြီးတယ်လုံတာပြောတယ်အဲ့တော့တို့ပြန်ကြားတာကတော့ဟိုရခိုင်ပြည်ထောင်စုကိုပုံမိုးကြီးထွားအောင်မီဒီယာတွေကဖွားပြီးဆော့ပြီးအတွက်လုပ်တယ်လို့ပြောတယ်ဟုတ်ပြီ press council ရှိတယ်ဝန်ကြီးနှစ်ပါးရှိတယ်နှစ်ယောက်လို့ရခိုင်ပဲဥပမင်းရှိတယ်ဦးအောင်လာထွန်းရှိတယ်ဦးအောင်လာထွန်းဆိုရင်မတန်ဝါရင်တဲ့နိုင်ငံတကာချန်နယ် list ရောက်ပဲเนาะရောက်ဦးလာပါဘယ်သူမှားတယ်လဲမှန်တယ်လဲတွတ်ကြည့်လို့ရတယ် inspection committee တွတ်ကြည့်လို့ရတယ် commission တွတ်ကြည့်လို့ရတယ်အဲ့တော့တမတော်သတင်းထုတ်ပြန်ချက်ဒီဘက်ကမီဒီယာတွေကသတင်းထုတ်ပြန်ချက်အရက်ဖက်တွေကသတင်းထုတ်ပြန်ချက်အဲ့ Facebook တွေမှာပေါက်တက်ကြရတယ်ပြောသတင်းထုတ်ပြန်ချက်ဦးအောင်လာเนี่ยအဖွဲ့တစ်ဖက်နဲ့တွားပြီးတော့ဒါအမှန်ပဲသူမှားမှန်ရင်မှန်မှန်ကန်ကန်ပေါ့ပြန်ကြားရေးဝန်ကြီးဌာနဘာလုပ်ထားတာလဲရှေ့မထွက်သင့်ဘူးလားကျွန်တော်အဲ့ဒါပြောတာပါအဲ့တော့အကုန်လုံးကိုလည်းဟိုသူများကို blame မလုပ်ပင်နဲ့ငါတို့ဒီနေရာညံ့မလားဒီနေရာတော့ငါတို့ဝင်ယူရမယ်ငါတို့ကစားရမယ်ငါတို့ချစ်ထွက်ရမယ်ဆိုတော့စိတ်တက်လေရှိဖို့လိုတယ်ကျွန်တော်အဲ့ဒါပြောတာပ
ါဆွေးနွေးစရာရတော့အများကြီးရှိပါတယ်ဒါပေမဲ့ကျွန်တော်တို့ကအချိန်ကပ်သက်လည်းရှိရောအနှစ်ချုပ်နေနဲ့ဆွေးနွေးစရာတော့လက်ရှိဒီ3နှစ်တာဖြတ်တန်းခဲ့တဲ့ကာလတစ်လျှောက်မှာတော့လူမှုတခမ်းနဲ့ရွေးကောက်ခဲ့တဲ့ဒီ NLD အစိုးရနဲ့ပြည်သူအစိုးရတည်းရဲ့ဖြစ်လာတဲ့အချိန်မှာဒီမြူလူတွေမျှော်မှန်းသလောက်မဖြစ်လာဘူးဆိုတော့ဝေဖန်ပြောဆိုထောက်ပြမှုတွေလည်းအများကြီးထွက်ပေါ်လာတာရှိပါတယ်ဆိုတော့ဘယ်လိုပဲဖြစ်ဖြစ်ဒီကြံတဲ့နှစ်နှစ်မှာရောဆက်ပြီးတော့ဒီသင်ခန်းစာယူစရာတွေယူပြီးတော့ဘာတွေဆက်လုပ်သွားတင်တယ်လဲဒါလေးကိုအနှစ်ချုပ်ဆွေးနွေးပေးစီချင်ပါတယ်ဒါကဆရာဒါတော်မျိုးညွန်မဲ့အရင်ဆုံးဆွေးနွေးပေးပါလား
ဟုတ်ခုနကဟိုမိုးစော်လည်းပြောတော့ပါတယ်ကျွန်တော်တို့ sustainable development plan ဆိုပြီးကျွန်တော်တို့ချထားပါတယ်နောက်ပြီးကုမ္ပဏီဥပဒေတွေပြင်လိုက်ပါတယ်နောက်ရင်းနှီးမြှုပ်နှံမှုဥပဒေတွေကျွန်တော်ပြင်လိုက်ပါတယ်နောက်ပြီးတော့ကျွန်တော်ဖွံ့ဖြိုးတိုးတက်ရေးကိုအဓိကအနောက်ရှက်ဖြစ်နေတဲ့အဂတိလိုက်စားမှုမှာထိရောက်တဲ့ကျွန်တော်ရေးယူဆောင်ရွက်မှုတွေလုပ်လာပါတယ်ဒါကကျွန်တော်တို့ရှေ့ဆက်သွားမယ်အဓိကကျွန်တော်လုပ်ဆောင်ချက်တွေဖြစ်ပါလိမ့်မယ်
โอเคป่ะอุ๊อมูซอแล้วนี่ชุบต้องตัดไปบ่าวช
ิเราอธิกก็ญิญญาอยู่อลีท้าเสียจริงเลยเราอมูซาตุยสิญญูหมู่อลีท้าเสียจริงเลยคุณน่ะดร.มิ้วเนี่ยပြောตัวเลย MSDP ป่ะเนาะเราต้ายมีมาเฉยๆพ่นพิ้วโตดတ်ผู้ส่วนตรุ MSDP ရှိတယ်နောက်အခုใช้ဟို China မြန်မာ Economic Corridor လို့ဟာမျိုးတွေရှိတယ်နောက် PDP R လို့ဟာမျိုးတွေရှိတယ်စသဖြင့်ပေါ့เนาะဟိုကျွန်တော်တိုက်ပြီးစီးပွားဖွံ့ဖြိုးတိုးတက်နိုင်ဖို့အတွက်ခွင့်လန်းကောင်းတယ်အများကြီးပဲတပြိုင်နက်တည်းမှပဲကျွန်တော်ဟိုတရုတ်နဲ့ရင်ဆိုင်မှာပြဿနာကြီးတယ်အများကြီးပဲတို့စီးပွားရေးတကယ်တမ်းသူတို့ကလာတော့မှာဟိုကျွန်တော်မှယင်းနှိမ့်မြုပ်နှံမှုအတွက်ခွင့်လန်းကောင်းတယ်အများကြီးရှိတယ်သို့တော်လည်းအခြေခံအကြဆုံးကခုန MSDB ကိုအကောင့်ထဲပို့မယ်ဆိုလို့ရှိရင်ငြိမ်းချမ်းမှုတည်ငြိမ်မှုသူမှန်နိုင်ကြီးတွေမှာပါတယ်ဒီကောင်အရေးကြီးဆုံးပဲအဲ့ဒါမရှိပဲနဲ့နော်ကျွန်တော်တို့အချင်းချင်းကြားမှာညီညွတ်ရေးပေါ့နော်ကျွန်တော်တို့ချင်းချင်းကြားမှာခုနော် NLD ရှိမယ်တိုင်းရင်းသားပါတီရေးရှိမယ်ကျွန်တော်တို့ရေးရှိမယ် CS ဆိုရေးရှိမယ်ဒီကြားကညီညွတ်မှုနဲ့အတူတကွပူးပေါင်းဆောင်ရွက်မှုပါအရန်အရေးကြီးတယ်လို့ကြုံတော့ဒေါက်တာမျိုးညွန့်ကိုလည်းကျွန်တော်ပြောချင်ပါအဲ့ဒါအရန်အရေးကြီးရယ် NLD အနေနဲ့ဟိုတိတိကျကျအအောင်စိုက်စီခြင်းတယ်လို့ကျွန်တော်တို့အနေနဲ့ပြောစီခြင်းတယ်ဒါမှကျွန်တော်တို့ဟိုကိစ္စတော်တော်များများကိုအတူတကွကြော်လွှားနိုင်လိမ့်မယ်လို့ကျွန်တော်ထင်ပါတယ်
ဦးလာဆွေအမျိုးလဲချခြင်းပါတယ်ဒါနှစ်နှစ်ပဲကြံတော့တဲ့အချိန်မှာပြည်သူအစိုးရတည်းရဲ့အနေနဲ့ဒီရွေးကောက်ပွဲဂတိကဝတ်တွေကိုလည်းလက်တွေ့အကောင့်ထဲပေါ်ဖို့ဆိုဒီနှစ်နှစ်အတွင်းမှာဘာတွေလက်တွေ့အကောင့်ထဲပေါ်ပြဖို့လိုအပ်ပါလဲ
ကျွန်တော်ကတော့ကိုအောင်မိုးဆိုပြောတယ်ကျွန်တော်ကငြိမ်းချမ်းရေးကိုတည်ဆောက်စီရင်နော်ဘာလို့ဆိုဒီငြိမ်းချမ်းရေးမငြိမ်းချမ်းဘူးဆိုရင်စစ်ဖြစ်နေရင်စစ်သုံးစရေးဆိုတာလာတယ်နော်နောက်တစ်ခုကကျွန်တော်တို့လက်ငင်းမယ်ဟိုလွန်ခဲ့တဲ့ငလီငါ6လကငပလီမှာကျွန်တော်နိုင်ငံတော်အတိုင်းပင်ခံကိုတိုင်းလာတယ်ရခိုင်ပြည်ဖွံ့ဖြိုးရေးတဲ့ project တွေပါတယ်လို့ပြောရေစုံမျိုးပါကြီးနော်နော် IDP ကပြည်တွင်းစစ်တန်းကြောင့်လူ3000လောက်ကြောင့်ဖြစ်သွားပြီရောတွေပြတ်သွားပြီအဲ့တော့ဒီငင်းညာရေးကိုနှစ်နှစ်အတွင်းမှာတည်တည်ချာချာ NRPC ကိုတည်ချာအားထည့်ပြီးတော့လှုပ်ဆင်ရှင်တယ် EO နဲ့ဆွေးနွေးပါထပ်ခါတလေဆွေးနွေးပါအဲ့လိုဆိုရင်တော့ကျွန်တော်တို့ဟာဟိုတစုံတရာခြေလှမ်းလေးပြန်စနိုင်ပေါ့ကျွန်မမာပြီးကတော့ကျွန်တော်ချင်းတူတူကတော့ကျွန်တော်တို့တည်ငြိမ်ဖို့ဆိုမလို့ဥပမာကျွန်တော်ပြောသလိုပဲအမိုက်ပုံကအရန်စူးစူးဝါးဝါနှစ်ပေါင်းများတော့50 60 90မာရင်းနဲ့စီမံခန့်ခုံးအဆက်ဆက်လုပ်တဲ့ကြောင်ကြောင်အဲ့တော့ငင်းချမ်းကြီးကိုတခုအညာကင်လိုက်နိုင်မယ်ဆိုရင်တော့အကုန်လုံးရှစ်ရှစ်ခင်ရပဲတကယ်သွေးရင်းသားရင်လို့ဖြစ်မယ်ပတ်စံလည်းမကုန်သေးတာမကုန်တော့ဘူးเนาะအဲ့တော့နိုင်ငံသားအရင်းနှီးလေးလာမယ်ဟောအဲ့တော့ငင်းချမ်းကြီးကိုအားထည့်ပြီးတော့ရောက်ချပြီးလှုပ်ဆချင်ပါတယ်ပြောစရာရှိလေရဲရဲပြောပါကျွန်တော်လည်းဘယ်နေရာကမဆိုကျွန်တော်တို့ကူညီမယ်ကျွန်တော်တို့မှအဲ့ပါတီဆွဲတွေပါတယ်မရှိဘူးဒီတိုင်းပြည်ကြီးငင်းရဖို့တကယ်ရှစ်ချင်းရှစ်ခင်ရင်းနေတဲ့ဖက်ဒရယ်နိုင်ငံကြီးဖြစ်ဖို့ဆိုရင်တော့ကျွန်တော်တို့ကဘယ်နေရာကိုဆိုပါမှာပဲအဲ့ဒါပါပဲ
ကျေးဇူးများကြီးတင်ပါတယ်ဆရာဦးလာဆိုတော့ဒီလိုမျိုးမျိုးပေါ့ဆက်ရှင်ပေးပါ